ริกันซูยาရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
မြန်မာဆင်ဆိုရဟာနိုင်ငံမှာနှစ်ပေါင်း20အတွင်းပထမဆုံးအကြိမ်ကျင်းပတဲ့ရွေးကောက်ပွဲပြီးမှာတော့နိုင်ငံရေးအာဏာကိုဆက်ပြီးတော့ချုပ်ကန့်ထားမှာဖြစ်ပြီးနိုင်ငံရေးပြောဆိုဆွေးနွေးမှုတွေစတင်နိုင်ဖို့ဒီမိုကရေစီအရေးလှုပ်ရှားသူတွေရဲ့မရေတရေမျှော်လင့်ချက်တွေတိုင်းရင်းသားလူနည်းစုတွေသူတို့နယ်မြေတွေမှာနိုင်ငံရေးအချုပ်အခြာအာဏာတချို့ရရှိဖို့မျှော်လင့်ချက်တွေကိုခြေမွပစ်လိုက်ပါတယ်ရွေးကောက်ပွဲစည်းမျဉ်းတွေကတင်းကျပ်လာသလိုအစိုးရကလည်းရွေးကောက်ပွဲကျင်းပတဲ့လုပ်ငန်းစဉ်ကိုညွှန်ကြားချက်မျိုးစုံနဲ့ဖိနှိပ်ခဲ့တာကြောင့်ရွေးကောက်ပွဲရဲ့ရလဒ်ကအံ့ဩစရာတော့မရှိပါဘူး။ဒါမဲ့အခုဆိုရင်အရင်ကထက်တောင်ပိုပြီးခိုင်ခိုင်မာမာနေရာယူထားလိုက်ပြီးဖြစ်တဲ့စစ်စိုးရခေါင်းဆောင်တွေဟာနိုင်ငံသားတိုင်းအခွင့်အရေးအပြည့်အဝရရှိပြီးတော့အိန္ဒိယနိုင်ငံတွေနဲ့ငြိမ်းချမ်းချမ်းချမ်းဆက်ဆံနိုင်မယ်ပိုပြီးတော့တည်ငြိမ်မှုရှိပြီးပိုပြီးတော့ချမ်းသာကျယ်ဝမဲ့မြန်မာနိုင်ငံတော်ထူထောင်ဖို့တမိုင်းတွင်တဲ့အခွင့်အရေးကြီးတရက်အဆုံးရှုံးသွားရတာစိတ်မကောင်းစရာပါဒီရွေးကောက်ပွဲဟာဒီမိုကရေစီစနစ်ထူထောင်ဖို့အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းမှာလို့မြန်မာကောင်းဆောင်တွေကပြောကြပါတယ်တကယ်တော့စစ်အစိုးရကိုအယက်သားအစိုးရဖြစ်နေပုံစံပြောင်းပေးလိုက်တာပါပဲအတိုက်ခံတွေကြောင်းထိုးခံရပြီးအခြေခံကျတဲ့အခွင့်အရေးတွေလည်းချိုးဖောက်ခံရတဲ့ဒီရွေးကောက်ပွဲဖြစ်စဉ်ဟာအပြစ်အနာစာတွေများလာပါတယ်။ရလဒ်ကတော့လွတ်လပ်မှုလည်းမရှိတရားမျှတမှုလည်းမရှိတဲ့ရွေးကောက်ပွဲဖြစ်သွားခဲ့တာပါ။ငြိမ်းချမ်းရေးနိုင်ငံတော်ချမ်းသာကျယ်ဝရေးနဲ့ဒီမိုကရေစီဖွံ့ဖြိုးရေးတို့ကိုလိုလားတဲ့မြန်မာလူထုနဲ့အတူအမေရိကန်ပြည်အောင်စုကခိုင်ခိုင်မာမာရက်တည်ပါတယ်။အဲ့ရလက်ထွက်ပေါ်ဖို့အတွက်အမေရိကန်အစိုးရဟာမြန်မာစစ်ကောင်းဆောင်တွေနဲ့ထိတွေ့ဆက်ဆံရေးမှုကိုကျင့်သုံးသွားမှာဖြစ်သလိုတပြိုင်နက်တည်းမှာလည်းနိုင်ငံမှာပြောင်းလဲမှုတွေဖြစ်ပေါ်ရေးဖိအားပေးတာတွေလည်းဆက်ပြီးတော့ပြုလုပ်သွားမှာဖြစ်ပါတယ်။နိုင်ငံတကာတရားရေးစံနှုန်းတွေအတွက်လိုက်နာရမယ့်ကိစ္စတွေကိုလိုက်နာဖို့နိုင်ငံတကာဥပဒေကိုဆူဆူရွရွချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်တာဝန်ယူဖြေရှင်းဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းရမှာတော့အမေရိကန်ပြည်အောင်စုကကုလသမဂ္ဂနဲ့အာဆီယံအရှိတောင်အရှနိုင်ငံများအဖွဲ့အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့စုံငန်းတိုင်တီအထိအနီးကပ်လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ကရရှင်တွေကနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VOA ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင်။